ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ရွာကတင်းဆောင်သွားတဲ့ဒုက္ခသည်နှစ်ထောင်လောက်ဟာတောတောင်တွေထဲမှာပုန်းရှောင်နေပြီးအဆက်အသွယ်ပြတ်တောက်နေတာသတင်းသုံးပတ်နီးပါးရှိပါပြီလို့တနိုင်းမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဘာသာရေးခေါင်းဆောင်တဦးကတော့သူတို့ဆက်သွယ်လာမယ့်အချင်းကိုသာစောင့်ဆိုင်းနေရတယ်လို့လည်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာ AB က17ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်တနိုင်းဖားကတ်နမ်တီနဲ့အင်ဂျင်နီယာစတဲ့မြို့နယ်ကဆစ်ဆောင်တွေဟာမြစ်ကြီးနားနဲ့နမ်တီမြို့ပေါ်ကိုတိတ်ဆောင်လာတာတွေရှိသလိုတချို့တွေဟာလည်းတောတောင်တွေထဲမှာပိတ်မိနေခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့ဖားကတ်မြို့နယ်လိုင်တောင်ခူးမှာပိတ်မိနေသူ148ယောက်ကိုခေါ်ယူနိုင်ခဲ့ပေမဲ့တနိုင်းမြို့နယ်အောင်လောက်ရွာကတိတ်ဆောင်နေသူတွေကတော့ဘယ်စီကိုရောက်နေလဲဆိုတာအတိအကျမသိရပဲအဆက်အသွယ်ပြတ်တောက်နေပါတယ်။ဒီအခြေအနေကိုတနိုင်းမြို့နယ်ကအမျိုးသားလက်တော်ကိုယ်စားလှယ်ဦးကြတန်ကအခုလိုပြောပါတယ်
။ကျွန်တော်နဲ့ဆက်သွယ်ပြတ်နေတဲ့ပေါ်တမဆော့ဆော့ဖြစ်လို့တော့တက်ကအရင်ရင်သားခါမှဒီခုမှသိနေတယ်။ဒီခုမှသိနေတော့အမျိုးသားပြစ်လိုက်တဲ့အခါသူတို့ဆောင်မှဒီကိစ္စကြောင့်မှတော့မကြည့်ဘူး။မတော့တော့မရှိဘူး။ဆက်သွယ်ပြတ်သွားတယ်။သူတို့ဆက်တော်ရရှိမှာကလူဦးရေနဲ့ခေါင်းနဲ့ခေါင်းလို့ပြောတယ
်တိတ်ဆောင်သွားသူတွေတဲမှာကလေးငယ်တွေတကြီးရွယ်အိုတွေကိုဝင်ဆောင်မိခင်နဲ့ထိခိုက်ဒဏ်ရာရသူအချို့လည်းပါဝင်ကြောင်းပြောပါတယ်ဒီလိုပိတ်မိနေချိန်မှာဆက်တော်ကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေကသူတို့ကိုကယ်ထုတ်ဖို့အတွက်တက်မတော်ကတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးAB က19ရက်နေ့လောက်မှာတော့အောင်လောက်ရွာသားတွေနေရပြန်လို့ရပြီဖြစ်ကြောင်းတမတော်ကကချင်ပြည်နယ်အစိုးရကိုအကြောင်းကြားခဲ့ပါတယ်။အဲ့ဒီနောက်မှာရွှေမော်လုံသား200လောက်ဟာနေရပြန်တာရှိခဲ့ပေမဲ့အောင်လောက်ရွာသားတွေကတော့နေရကိုမပြန်ရဲပဲဆက်လက်တိတ်ဆောင်နေခဲ့တယ်လို့ဦးကြတန်ကပြောပါတယ
်။ကျွန်တော်ကဒီလိုဖြစ်လို့ကြားရင်ဒီတေသခံအောင်လောက်ရွာလူတွေကိုတမိုင်းတဲ့ဖြစ်ဖြစ်တမေရကိုဖြုံခွန့်မပေးဖို့လေမကူနေရမနေရမယ်ဆိုတော့အော်လို့ညမှာပဲညရမယ်ဆရာမင်းဒီထုတ်ထားတော့အော်လို့ညမှာသူတို့ညဖို့ကစောက်နေတာဒင်းသားရောက်မှကျွန်တော်လည်းမပြောနိုင်တော့ဘူးကိုယ်ချင်းချင်းညပဲရောက်သလားဒါမှမဟုတ်ဟိုဘက်ထွက်သွားတဲ့ပင်သာသူတို့ရှင်တော့ကချင်းပြည်ရနဲ့ဒင်းသားပင်သားတွေဒီဆောင်ပြည်သားတွေရောက်သွားတော့မပြေဘူးဒီကျမ်းနဲ့ဘုမမရှိနာတို့နမ်ပြီးတို့ထွက်ဖို့ဆိုတော့မလိုက်ဘူးတော့ကြားနေလို့ပြောတယ်
ဒီဆောင်သူတွေကိုလိုက်လိုက်ရှာဖွေဖို့ကလည်းခွင့်ပြုချက်မရတာနဲ့စစ်ပွဲဒေသမှာမြင်းမြုံမိုင်းတွေရှိနေတာကြောင့်အခက်အခဲရှိကြောင်းလည်းပြောပါတယ်။တနိုင်းမျိုးကဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဘာသာရေးဆရာတဦးကတော့တိတ်ဆောင်နေသူတွေဆက်သွယ်လာမယ့်အချိန်ကိုပဲစောင့်ဆိုင်နေရကြောင်းပြောပါတယ်။
အခုလိုမျိုးကနည်းနည်းကစပြီးတော့နောက်ပိုင်းကဆက်သွယ်လို့မရဘူးဆိုတော့ဒါပေမဲ့တာကူကမူးတူးလောက်လာလို့ဆိုတော့ဒီကရောဒီစနမ်းကိုရောက်လာပြီးလေးလမ်းတော့ရှာမိလို့ဆိုလို့ရှိတယ်။အဲဒါကြောင့်ဒါမူးတူးလောက်ဆင်လာတော့ဒီရောက်ရောက်နေတော့ဆက်သွယ်လာလို့မရလို့ဆိုလို့ရှိတယ်ခင်ဗျာ။ကျွန်တော်အနေနဲ့တော့ဒီဆက်သွယ်လာပဲဆက်ရမယ်အနေထားမှာရှိနေပြီ။
သူတို့တနိုင်းမျိုးကိုရောက်ရှိလာရင်ကုညီဆောင်ရွက်နိုင်ဖို့အတွက်တက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းပြင်ဆင်ထားကြောင်းလည်းပြောပါတယ်။ဒီလ9ရက်နေ့ကတော့ဒုက္ခသည်တွေကုညီရေးအတွက်ပြည်내အစိုးရကဆီလွတ်တဲ့လုပ်ငန်းကော်မတီဟာအောင်လောက်ကျေးရွာကိုရောက်ရှိခဲ့ပါတယ်။ရောက်ရှိစဉ်မှာအောင်လောက်ရွာမှာဒေသခံပြည်သူတွေမတွေ့ရဘဲကျွဲနွားအိမ်မွေးတိရစ္ဆာန်တွေနဲ့ပျက်စီးတာမရှိတဲ့နေအိမ်တွေကိုပဲတွေ့ရကြောင်းအစိုးရကတရင်ထုတ်ပြန်ထားပါတယ်။
ဒီအင်မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောသတင်းပေးပို့ခဲ့တာပါ